တော်ရရှိမြတ်ခင်ဗျာတင်ပြတော်တမချန်းစီစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့တမောင်းချမိုင်းတွေကမိခာနာဂတ်တီချန်းကိုလေးလာပြီးစီးခဲ့ပြီဖြစ်ပါတယ်ဆက်လက်ပြီးဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ချမိုင်းတွေကရှင်ယောဟန်ဩဝါဒစာဒုတိယဆောင်ကိုလေးလာမှာဖြစ်ပါတယ်ရှင်ယောဟန်ဩဝါဒစာပထမဆောင်ကမျက်လုံးတစ်လုံးနဲ့ရှင်ယောဟန်ဩဝါဒစာဒုတိယဆောင်ကမျက်လုံးနှလုံးနဲ့ရှင်ယောဟန်ဩဝါဒစာတတိယဆောင်ကမျက်လုံးသုံးလုံးနဲ့ရှင်ယောဟန်လို့ဆိုပါတယ်။ဘာကြောင့်ပါလဲ။ဒီကနေ့တင်ပြတော်တမချန်းစီစဉ်မှာရှင်ယောဟန်ဩဝါဒစာဒုတိယဆောင်လေ့လာမှုဤသားမိုင်းအဖြစ်ဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာရှင်းလင်းတင်ပြထားပါတယ်
။တင်ပြတော်တမချန်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခင်ဗျာ။ဒီကနေ့ဒီအချိန်မှာတော့ကျွန်တော်စတင်ကြားနာကြရမှာကရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ပဲဖြစ်လာပါတယ်။ယေရှုခရစ်ချစ်တော်တပည့်တော်ကလေးအလွန်နိကထိဆက်စွာနဲ့သခင်နောက်ကိုတကောက်ကောက်လိုက်ပါသွားခဲ့လေသူတပည့်တော်ကလေးပေါ့ဒါပေမဲ့သူဟာဖိုးသက်ရှိလို့ပြောယူရလောက်အောင်အသက်ရှိလိုက်တာဟာလေ AD အနှစ်100ကျော်ခရစ်တော်ကောင်းကင်ဘုံကိုတက်ကြွားပြီးတော့နောက်ထပ်နှစ်ပေါင်း80ကျော်လောက်အထိတန်တန်စွန်းစွန်းကြီးအမှုတော်ကိုထမ်းဆောင်သွားခဲ့ပါလေသူဟာအေးဖက်အသင်းတော်ကြီးနဲ့တကွအဲ့ဒီခေတ်ကာလအသင်းတော်ပေါင်းမြောက်များစွာရဲ့သင်းအုပ်ဆရာကြီးတပါဖြစ်ခဲ့တယ်လို့ကျွန်တော်တို့သိနားလည်ထားရပါတယ်အလွန်ထင်ရှားတဲ့ဓမ္မကျမ်းစာပေများကိုရေးသားပြုစုသွားခဲ့တယ်ဆိုတာကိုလေကျွန်တော်တို့ဟာလက်တွေ့အခုနှုတ်ကပတ်တော်မှတဆင့်သိနေရပြီဖြစ်ပါတယ်မှန်ပါတယ်အဲ့ဒီအထက်ကရှင်ယောဟန်ဩဝါဒစာပထမစာဆောင်ကြီးကိုကျွန်တော်တို့ဟာလေ့လာခဲ့ကြပြီအလွန်အလွန်အရေးကြီးတဲ့မေတ္တာဩဝါဒကထာမိသားစုဩဝါဒကြီးဖြစ်ပါれဆရာတွေကိုလေကျွန်တော်တို့တွေ့ကြုံခဲ့ကြပြီပါဘီသူဟာချစ်ချင်းမေတ္တာတော်ရဲ့တမန်တော်ယောဟန်ဖြစ်တယ်ဆိုပြီးတော့ပြောလိုက်တာနဲ့ပဲသူ့ကိုပျော့ပျော့ညံ့ညံ့ကလေးချင်းပြီးတော့ပကြီးဆရာကြီးတွေသမိုင်းဆရာကြီးတွေကသတ်မှတ်လာလိုက်ကြတာဟာအခြေအမြစ်အဖြစ်မခိုင်လုံဘူးသူဟာတကယ်တော့ပင်လယ်မှာငါးလုံငန်းနှစ်ကြေးရက်ဖြစ်လာခဲ့ဟန်တူတူဇေဘီဒဲဤသားနှစ်ယောက်အနက်တစ်ယောက်ဖြစ်တယ်ကြံတစ်ယောက်ကတော့ယာကုပ်ပေါ့ယာကုပ်ယောဟန်ဆိုတဲ့ညီအကိုလေးလေအဲ့ဒီညီအကိုလေးဟာနှစ်ယောက်လုံးစိတ်သက်ကြန့်ခိုင်မှုရှိတယ်။ခရစ်တော်ဘဲခေါ်ခေါ်တကောက်ကောက်လိုက်ပါပြီးတော့စိတ်သက်ခိုင်မာတည်ကြည်သူတွေဖြစ်တယ်။အမှုတော်ကိုစိုက်လိုက်မတ်တက်ထမ်းဆောင်ပေးခဲ့သူတွေဖြစ်တယ်။သူတို့ဟာသူတို့ရဲ့တပည့်တပန်းတွေအပေါ်မှာစူးစရာပူစရာရှိလာတဲ့အချိန်မှလေအာမနာဒန်စူပူကျိမ့်မောင်းတတ်သူဆိုတဲ့အချက်တွေကိုကျွန်တော်တင်သိရသောသမာကျမ်းဟာကျွန်တော်တို့နီးကျွန်တော်တို့ဟန်နဲ့ခံယူထားကြပါတယ်။ဟုတ်ပါတယ်။ကျွန်တော်တို့ကလူပြော့ကလေးလို့ထင်နေရတဲ့ရှင်ယာကုပ်ရဲ့ရှင်ယောဟန်တို့ရဲ့ညီအကိုတွေကိုကယ်တင်ရှင်သခင်ခရစ်တော်ကိုယ်တိုင်ကဘယ်လိုပြောခဲ့ပါသလဲ။ခပ်ပြော့ပြော့ညံ့ညံ့တပည့်တော်ကလေးတွေမေတ္တာတပည့်တော်ကလေးတွေလူနှူးညံ့လူသိမ်မွေ့ကလေးတွေလို့သတ်မှတ်ခဲ့ပါသလား။မသတ်မှတ်ခဲ့ပါဘူး။မိုးဂျိုဤသားများဆိုပြီးတော့တညာပြုတော်မူခဲ့ပါလေ။ဒါကိုကျွန်တော်တို့အထူးသတိပြုမိဖို့လိုအပ်ပါလေ။မိုးဂျိုဤသားတယောက်ဖြစ်တဲ့ရှင်ယောဟန်အကိုရှင်ယာကုပ်ခမရမှာတော့အသက်လေးခန့်ငယ်ငယ်မှပဲခေါ်ရမှုချင်းခံသွားခဲ့ရပါတယ်။ဟုတ်ပါတယ်။တမန်တော်ဝတ္ထုအခန်းကြီး7မှာယာကုပ်တယောက်ခမရမှာဟေရုမင်းရဲ့ဓာချက်နဲ့အသက်ဆွန့်သွားခဲ့ရတယ်။ဒါဟာခရစ်တော်သူ့ကိုစောစောစီးစီးလောကတာဝန်တွေကနေရုပ်သိမ်းပြီးတော့ဘုန်းတော်ဝင်စားစီခြင်းပဲ။ရှေးသန့်ရှင်သူမာတုရအပေါင်းတို့ဟာအဖဖျားသခင်ရှင်သန်စေသည်မြေပေါ်မှာနေထိုင်ပြီးတော့အမှုတော်ကိုကြည်ပြွန်သွားခဲ့ကြရှာတယ်ဆိုတာကိုကျွန်တော်မှတ်တမ်းပြုကြရမှာသာလျှင်ဖြစ်ပါတယ်။အဲ့ဒီတမန်တော်ဝတ္ထုအခန်းကြီး7မှာပြန်ကြည့်ပါထိုအခါဟေရုမင်းကြီးသည်သင်းဝင်သူအချို့တို့ကိုညှင်းဆဲခြင်းဟာစီရင်၍ယောဟန်၏အကိုဖြစ်သောယာကုပ်ကိုဓာနှင့်ကွမျက်လေ၏ရှင်းပါတယ်နော်ယောဟန်ရဲ့အကိုဖြစ်သောယာကုပ်ကိုဓာနဲ့ဟေရုမင်းကွမျက်ပစ်လိုက်တယ်အဲ့ဒီအချိန်မှာအသင်းတော်ဟာလည်းခေါင်းထောင်စာပြုတ်နေပြီဒါကြောင့်မလို့ယုံကြည်သူအသင်းတော်ဝင်သူအသင်းတော်ဝင်သားတွေကိုလေဒီမင်းဟာလိုက်ပြီးတော့ညှင်းဆဲနေပြီဆိုတာဟာရှင်းနေပါပြီမိတ်ဆွေအပေါင်းတို့မိုးဂျိုဤသားတဦးဖြစ်သောတမန်တော်ကြီးရှင်ယောဟန်ရဲ့အခုဩဝါဒစာတွေဟာပထမစာဆောင်ဒုတိယစာဆောင်တတိယစာဆောင်ဆိုပြီးတော့အမိတွေခွဲထားတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်ကျွန်တော်ရဲ့သင်သိရသောသမာကျမ်းကိုပြုစုသူဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီရဲ့အဆိုအရရှင်ယောဟန်ဩဝါဒစာပထမစာဆောင်သည်မျက်လုံးတစ်လုံးတည်းနှင့်ရှင်ယောဟန်အခုဒုတိယမြောက်ဩဝါဒစာသည်မျက်လုံးနှလုံးနှင့်ရှင်ယောဟန်တတိယဩဝါဒစာသည်မျက်လုံးသုံးလုံးနှင့်ရှင်ယောဟန်ဩဝါဒအဲ့ဒီလိုသူခံယူတယ်လို့ဖော်ပြထားတာကိုတွေ့ရပါတယ်အဲ့ဒီလိုသူကိုမျက်လုံးတစ်လုံးနှလုံးသုံးလုံးနှင့်ဩဝါဒစာများဖြစ်သည်ဆိုပြီးတော့စတင်မိတ်ဆက်ပေးသူကတော့တခြားမဟုတ်ဘူး သူအမှုတော်ကိုငယ်ရွယ်စဉ်ကစတင်ဆောင်ကျင်းခဲ့ရတဲ့တန်နစီဆိုတဲ့အမေရိကန်ပြည်ထောင်စုပြည်နယ်ကလေးတစ်ခုကသူ့ရဲ့လှုပ်ဖော်ဆောင်ပဲအခြားဓမ္မအမှုတော်ဆောင်လူမဲအမှုတော်ဆောင်ကြီးတပါးပဲဖြစ်တယ်။အဲ့ဒီလူမဲအမှုတော်ဆောင်ကြီးတပါးဟာအင်္ဂလိပ်လို one eye two eye three eye ဆိုရဟာ one eye jack လို့ခေါ်တဲ့ကဘာကျော်ရုပ်ရှင်တစ်ခုရဲ့အမည်နာမဖြစ်တယ်။ဒါကိုမှီးပြီးတော့အဲ့ဒီဓမ္မဆရာကြီးကလူတွေစိတ်ဝင်စားအောင်လို့ one eye john two eye john three eye john ဆိုပြီးတော့လှုပ်လိုက်တာဖြစ်တယ်။ပြောင်တာနောက်တာအရှင်းမဟုတ်ဘူးပို့ပြီးတော့အမြင်ကြည်လင်လာစေတယ်ဆိုတဲ့ကျမ်းတို့ရဲ့အဆင့်ကိုတိုးမြင့်ပြီးတော့တင်စားတာဆိုပြီးတော့ဖော်ပြပေးလိုက်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ခရစ်တော်၌ညီရင်အကိုလိုချစ်ရတဲ့အဲ့ဒီလူမဲအမှုတော်ဆောင်ကြီးဟာကွယ်လွန်သွားခဲ့တာတော့တော်တော်ကြာပြီဒါပေမဲ့အခုရှင်ယောဟန်ဩဘာသာစာတွေကိုအသေးစိတ်ပြန်လည်လေ့လာလိုက်တိုင်းမှာဆရာကြီးဒေါက်တာဂျေဗန်နမက်ဂီအဖို့အဲ့ဒီမျက်လုံးများအကြောင်းတွေကိုသွားပြီးတော့သတိရမိတယ်သူမိတ်ဆွေဓမ္မအမှုတော်ဆောင်လူမဲကပ်ပလီကြီးကိုလေအထူးအောက်မေ့မိတဲ့အကြောင်းကိုသူဟာထည့်သွင်းဖော်ပြပေးလိုက်ပါတယ်။အဲ့ဒီတော့အခုရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ဟာ2 eye John လို့ခေါ်တဲ့မျက်လုံးနှလုံးနဲ့ဩဝါဒလို့ပဲဆိုရတော့မယ်ထင်ပါတယ်။မိတ်ဆွေတို့ကတော့အခုရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ရဲ့နောက်ထပ်တွေ့ရမယ့်တတိယစာဆောင်တွေ့ရဲ့ဟာတိုတိုကလေးတွေပဲဆိုတာကိုအရင်ဦးဆုံးမှတ်ချက်ချကြမှာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အရွယ်အစားဟာလေအမှန်တကယ်တူတူကလေးတွေပဲဖြစ်နေတယ်မဟုတ်ဘူးလားမှန်ပါလေစုစုပေါင်းမှအပိုက်ငယ်73ခုသာရှိတဲ့အခုဒုတိယစာဆောင်ရေ14ပိုက်သာရှိနေတဲ့တတိယစာဆောင်တွေကိုများသက်သက်ခွဲနေရတယ်ရှိသေးပေါင်းပြီးရေးလိုက်ရင်ပြီးရောဆိုပြီးတော့မိတ်ဆွေတို့တွေးကြမလားဆိုပြီးတော့လေကျွန်တော်ကစဉ်းစားမိပါတယ်အမှန်ကတော့အချင်းယုံဖွဲ့ဆိုသဖြင့်ဒီကျန်းတူတို့ဟာတူတောင်းနေတာအမှန်ဒါပေမဲ့အလွန်အလွန်အရေးကြီးတဲ့ကျန်းများဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်အထူးသဖြင့်အခုဒုတိယစာဆောင်ဟာပထမစာဆောင်ရဲ့ကြည်ကြည်ပြည့်ပြည့်အဆုံးအမတို့ကိုခိုင်မာသွားအောင်ရှင်းငနယ်လင်းငနယ်ဖြစ်သွားအောင်ချုပ်ချပေးမယ်ကျမ်းလို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे ဆေးလုံးဆိုတာဟာအလုံးကြီးကြီးတောက်ပြီးတော့မကြာခဏတောက်ရတယ်ဆိုတဲ့ဆေးမျိုးရှိတတ်တယ်တစ်ချိန်ထဲမှာတစ်ခါတစ်လေမှာတစ်နေ့ကို၄ချိန်၅ချိန်တောက်ရတဲ့ဆေးလုံးမျိုးကိုအဲ့ဒီဆေးလုံးရဲ့အင်အားပမာဏအတိုင်းညအိတ်ခံဒီဆေးသေးသေးလေးတစ်လုံးဟာထိမ့်ပြီးတယ်အဲ့ဒီသေးသေးသေးကလေးတလုံးတည်းကစုပေါင်းပြီးတော့ဒီငါးလုံးစာအင်အားကိုစုပေါင်းပြီးတော့ပေးနိုင်တယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ရှင်ယောဟန်ဩဝါဒစာတို့သည်ဘုရားသခင်ဤမိသားစုဆိုင်ရာဩဝါဒများဖြစ်တယ်ဆိုတာကိုတော့ကျွန်တော်ပြောခဲ့ပြီလို့မိတ်ဆွေတို့လည်းသိနေလောက်ပါပြီဒီနေရာမှာငကိုတုံးကမပြောဘဲနဲ့အခုမှပြောသင့်လို့ထည့်ပြီးပြောရမယ်ဆိုရင်ရှင်ပေါလုဤဩဝါဒစာတို့သည်ဘုရားသခင်ဤအသင်းတော်ဩဝါဒရှင်ပေတရု၏ဩဝါဒတို့သည်ဘုရားသခင်၏အုတ်ချုပ်စီမံရေးဩဝါဒလို့ကျွန်တော်တို့တင်စားခြင်းပါ रे ငကိုတုံးကအဲ့ဒီလိုမပြောခဲ့ခြင်းဆိုတာကတော့နှိုင်းရှင်ချက်အနေနဲ့အသေးမစိတ်လိုတဲ့အတွက်ကြောင့်ပဲဖြစ်ပါ रे အခုအချိန်မှတော့အသေးစိတ်ဖို့ကလိုလာပြီဩဝါဒအပေါင်းတို့ကလည်းလိလာလို့ကုန်ကန်နီးဖြစ်လာလို့အမှတ်ရလွယ်လင့်တကူဖြစ်စေခြင်းလိုပဲဖြစ်ပါ रे မိတ်ဆွေအပေါင်းတို့တမန်တော်ကြီးတဦးစီရဲ့ဩဝါဒစာများကိုကျွန်တော်တို့လိလာကြမယ်ဆိုရင်သက်ဆိုင်သူတမန်တော်ကြီးအပေါင်းတို့ရဲ့ဖော်ပြပါအရင်ကံဥတီချက်ကလေးတွေအပေါ်မှာစတင်လိလာနိုင်လေလေပို့ပြီးတော့ခန်းစားနားလေရတာဟာလွယ်ကူလေလေဖြစ်လာလိမ့်မယ်လို့လေကျွန်တော်အနေနဲ့ဒီအပိုင်းမှာဖြည့်ဆွတ်ဖော်ပြခြင်းပါ रे မှန်ပါ रे မိတ်ဆွေအပေါင်းတို့ဘုရားသခင်ဤမိသားစုဆိုင်ရာဩဝါဒတွေတဲကအခုရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ဟာအသင်းတော်တစ်ခုသို့မဟုတ်ယုံကြည်သူအမျိုးသမီးကြီးတဦးစီကိုရည်ရွယ်ချက်နဲ့ဥတီရေးသားထားတဲ့ဩဝါဒစာဖြစ်လိမ့်မယ်လို့စာပါအကြောင်းအရာတွေအရာကျွန်တော်တို့တွက်ဆနိုင်ပါ रे အဲ့ဒီတော့အသင်းတော်ဆိုတဲ့အဖွဲ့အစည်းတစ်ခုခုစီကိုပဲဖြစ်ဖြစ်ယုံကြည်သူအမျိုးသမီးတဦးဆိုတဲ့လူပုဂ္ဂိုလ်တစ်ယောက်တည်းကိုပဲဖြစ်ဖြစ်ဘယ်စီကိုပဲဥတီတာပဲဖြစ်ဖြစ်မိသားစုဩဝါဒဆိုတဲ့ပေါင်းတဲမှာပဲအကျုံးဝင်နေတယ်လို့ကျွန်တော်တို့ဆိုကြင်ပါ रे အခုရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ရဲ့အဓိကတော့ချက်ကျမ်းကတော့သမာတရားကြောင့်ဆိုတဲ့အပိုက်ကလေးဖြစ်ပါတယ်အင်္ဂလိပ်လိုကတော့ for the truth sake လို့ဖော်ပြထားပါတယ်သစ္စာတရားဖြစ်သည့်သမာတရားဤမျက်နှာကိုထောက်ထားသဖြင့်ဆိုပြီးတော့ဝဲကျရှိကြီးအဖြစ်ပြောင်းလဲလို့ရမယ်လို့ကျွန်တော်ထင်ပါတယ်ဒါကိုရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ရဲ့တခုတည်းသောအခန်းကြီးရဲ့အငယ်နှစ်ကဖော်ပြလိုက်တဲ့အချက်နဲ့ရှင်ပြီးတော့ကြည့်စီခြင်းပါတယ်ငါတို့၌တည်၍ငါတို့တွင်အစဉ်မပြတ်ရှိလက်တန်သောသမာတရားကြောင့် ငါမှဆ၍တမန်တရားကိုသိသောသူအပေါင်းတို့သည်သခင်မနှင့်သားသမီးတို့၌မှန်ကန်သောချစ်ခြင်းမြတ်တာရှိပါ၏တဲ့မိတ်ဆွေတို့တရှင်အပေါင်းတို့ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး73ဟာချစ်ခြင်းမြတ်တာအကြောင်းကိုအလေးအနက်ပြုဖော်ပြထားတဲ့ကျမ်းကြီးဖြစ်တယ်ဆိုတာကိုမိတ်ဆွေတို့မှတ်မိကြမယ်ထင်ပါတယ်အဲ့ဒီတိကောအခန်းကြီး73ရဲ့နောက်ဆုံးအပိုက်ဟာအခုလိုဆိုထားတာကိုလေမိတ်ဆွေတို့သတိရကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ယခုတွင်ယုံကြည်ခြင်းမျှော်လင့်ခြင်းချစ်ခြင်းဤ၃ပါးတည်လျက်ရှိ၏ဤ၃ပါးတို့တွင်ချစ်ခြင်းမေတ္တာသည်အမျက်ဆုံးဖြစ်သည်တဲ့ယုံကြည်ခြင်းရဲ့မျှော်လင့်ခြင်းရဲ့ချစ်ခြင်းရဲ့၃ပါးကိုသာဖော်ပြပါတယ်အကယ်၍များသာအဲ့ဒီအထက်မှာသမာတရားဆိုပြီးတော့၄ပါးသာထည့်သွင်းလိုက်မယ်ဆိုပါတော့သမာတရားသီးသားလျှင်အမျက်ဆုံးဖြစ်သည်လို့တမန်တော်ကြီးရှင်ပေါလုမုတ်ချမသွေပြောင်းလဲရေးသားရလိမ့်မယ်လို့ကျွန်တော်အခိုင်အမာယုံကြည်မိပါတယ်။အဲ့ဒီလိုကျွန်တော်ကလည်းပြောလိုက်ကောမင်းကကျမ်းလာကြီးလားရမ်းလာကြီးလားဆိုပြီးတော့ကျမ်းစာကိုပဲစိတ်ကူးနဲ့ပြင်သူအပိုစာရသွတ်သွင်းသူမတော်တရားတွေးသူတယောက်အဖြစ်ကျွန်တော်ကိုအပြစ်များတင်နေကြမှာလားကျွန်တော်ဘယ်လို့မှအပြစ်တင်မခံလို့ပါဘူးကျွန်တော်ပြောခဲ့တဲ့သမာတရားဟာကာကြီးအချက်အနေနဲ့သမာတရားသည်ဘုရားသခင်ဤနှုတ်ကပတ်တော်ဖြစ်၏ဆိုတဲ့သမာတရားခါခွေးအချက်အနေနဲ့ထိုသမာတရားသည်ခရစ်တော်ဤဘုရားသခင်ဖြစ်ခြင်းနှင့်ကားတိုင်းပေါ်၌အသက်တော်ကိုစွန့်ခြင်းမေတ္တာတော်ဖြစ်သည်ဆိုတဲ့သမာတရားဖြစ်တယ်ဆိုတာကိုတော့ကျွန်တော်ခိုင်မာစွာခံယူကင်ဆွဲထားပါတယ်အဲ့ဒီလိုကျွန်တော်ခံယူကင်ဆွဲထားတဲ့အတွက်ကြောင့်လေသမာတရားသည်ချစ်ခြင်းမေတ္တာယုံကြည်ခြင်းမျှော်လင့်ခြင်းအလုံးစုံတို့ဤအထက်တွင်နေရာရယူထားရမည်မိတ်ဆွေအပေါင်းတို့မိတ်ဆွေတို့သာအဲ့ဒီသမာတရားကိုလက်ခံပြီးပြီဆိုရင်ကျွန်တော်နဲ့မိတ်ဆွေတို့အနေဘလောက်ပဲဝေးဝေးဂိုင်းကနဘလောက်ပဲချာချာအယူအဆွဲအသေးအဖွဲတွေမှာဘလောက်ပဲကွာကွာမိတ်ဆွေနဲ့ကျွန်တော်နဲ့ဟာခရစ်တော်၌တမိသားစုတည်းဖြစ်ခွင့်ရပြီဘာမှအပိုစာတားတွေပြောနေဖို့မလိုတော့ဘူးညင်းနေလို့လေလေပဲကုန်တယ်လို့ပဲကျွန်တော်ခံယူလိုက်ပါတယ်တနည်းအားဖြင့် House of the Lord လို့ခေါ်တဲ့ငါတို့အဖအိမ်တော်ကိုအတူတည်ဆောက်ခွင့်ရှိကြပြီငါတို့သည်ကယ်တင်ရှင်သခင်ခရစ်တော်ဤသမာတရားလမ်းကြောင်းအောက်၌အတူတကွအသက်ရှင်နေကြပြီလို့ကျွန်တော်အခိုင်အမာဆိုလိုက်ပါရစေမိတ်ဆွေအပေါင်းတို့ရှင်ယောဟန်ဩဝါဒစာပထမစာဆောင်မှာအနှစ်ချုပ်ဝေါ်ဟာရဟာချစ်ချင်းမေတ္တာဖြစ်ခဲ့ပါတယ်ဒီချစ်ချင်းမေတ္တာဟာဘုံဘောလောချစ်ချင်းအကွတ်မဲ့ကြံဗယံပရာချစ်ချင်းမျိုးမဟုတ်ဘူးအဲ့ဒီရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3ရဲ့အငယ်30မှာကြည်ပါထိုသို့သောလက္ခဏာအဖြစ်ဖျားသခင်ဤသားတို့နှင့်မာနဤသားတို့သည်ချင်ရှားကြ၏ဖြောင့်မတ်ခြင်းတရားကိုမကျင့်သောသူမိမိညီအကိုကိုမချစ်သောသူမည်သည်ကဖျားသခင်နှင့်မဆိုင်တဲ့ရှင်းနေပါတယ်နော်ဒီချစ်ချင်းမေတ္တာတော်ဟာစာရမဏေမိသားစုတွေကိုဝင်ပြီးတော့မိသားစုတွေတဲကိုဝင်ပြီးတော့ချစ်ရမယ်လို့ဆိုတာမျိုးအရှင်းမဟုတ်ပါဘူးအဲ့ဒီအချိန်တုန်းကအဲ့ဒီသင်ငန်းစာကိုရှင်းပြတဲ့နေရာမှာလူငယ်ကလေးတွေကိုလည်းကျွန်တော်ဟာအပြင်းအထန်သတိပေးခဲ့တာကိုမှတ်မိကြအောင်မယ်လို့ကျွန်တော်ထင်ပါတယ်။အကယ်၍များစာရန်သားသမီးတွေကိုတွားတွားပြီးတော့မေတ္တာထားရင်လေနောက်ဆုံးတန်ရောစင်ဒီအကြီးအကျယ်ဖြစ်မတော်ဆစာရန်သမီးတယောက်နဲ့များရသွားရင်လေစာရန်မနဲ့ကြီးကိုရောက်ခမတော်နေရလိမ့်မယ်။တစ်သက်လုံးအဲ့ဒီရောက်ခမစာရန်ကြီးနှိပ်စက်တာကိုမင်းတို့လှိမ့်ပိမ့်ခံရလိမ့်မယ်။သတိထားကြဆိုပြီးတော့ကျွန်တော်ပြောခဲ့ပါသေးတယ်။ဒါဟာကျွန်တော်ဟာတင်စားချက်ဥပမာပေးတာဆိုပေမဲ့နော်သဘာဝလွန်တော့အရှင်းမဟုတ်ဘူးလောကကဘာမှာဒီအတိုင်းဖြစ်ပြနေတဲ့သာတကတွေဟာမရေမတွက်နိုင်အောင်ရှိနေတာကိုကျွန်တော်တို့မြင်နိုင်ပါတယ်အမှားမခံနိုင်သောအမှားလုံးဝမခံနိုင်သောလက်တွေ့ဖြစ်စဉ်တွေနဲ့ကိုက်ညီနေတယ်ဆိုတာကိုကျွန်တော်တို့တွေ့နေရပါတယ်ကောင်းပါပြီအဲ့ဒီလိုကျွန်တော်ပြောလိုက်တန်းနဲ့ပဲတရေမူဝါဒကြီးကင်ဆွဲပြီးတော့တိုးကြံတော့ဆိုတဲ့အဖအီမိသားစုကလွင့်စင်နေတဲ့လူသားမျိုးဘဝတစ္ဆာအမှန်ကိုမတွေ့ဘဲနဲ့ရောင်ကန်းကန်းလမ်းပေါ်မှာဖြစ်နေတဲ့လူမျိုးအဲ့ဒီလိုလူမျိုးတွေကိုကျွန်တော်တို့ကအယံကာရောမုံပြရမှာလားရှင်းနေပါတယ်မမုံရပါဘူးရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3နဲ့သာဆက်ပြီးတော့ညှိပြီးတော့ကြည်ကြပါအဖြေထုတ်ယူကြည်ကြပါဘုရားသခင်ဤသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းဟာဘုရားသခင်သည်မိမိ၌တပါးရီသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏တဲ့ God so loved the world ဆိုပြီးတော့ဖော်ပြထားပါတယ်လောကီသားတို့ကိုအဖဘုရားသခင်အဲ့ဒီလောက်အထိချစ်ပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီတော့ဒီချစ်ခြင်းမေတ္တာတရားဟာဘောင်ခတ်ထားတာမှန်တယ် အကန့်အသတ်ရှိတာမှန်တယ်ခရစ်တော်ဤကယ်တင်ခြင်းကျေးဇူးတော်နဲ့မေတ္တာကိုဝေပေးရမယ်ဆိုတဲ့အဆင့်အထိတော့မေတ္တာနယ်နိမိတ်ဟာဆန့်ထွက်လာတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်နောက်ထပ်စဉ်းစားစရာတစ်ခုကတော့မဝေးသေးသောအတိတ်ကယောနဝတ္ထုနဲ့ပတ်သက်ပါတယ်မင်းဣသရေလတို့ရဲ့ရန်သူနိုင်ငံအာရှုရိကနိနေဝေမြို့ကြီးစီကိုအခုသွားပြီးတော့ငါ့ရဲ့ဗျာဒိတ်တော်နဲ့ပြင်းပြင်းထန်ထန်သတိပေးလိုက်ဆန်းဆိုတဲ့အချိန်သူ့ရဲ့ရန်သူလူမျိုးနိနေဝေသားတွေကိုမြင်ပြင်းကတ်နေပါတယ်ဆိုတဲ့ပရောဖက်ယောနာကဲတင်ချင်းမရပဲဒီမျိုးတော်ကြီးတစ်ခုလုံးပျက်စီးစေခြင်းတဲ့ယောနာကိုအဖဖျားသခင်ဘယ်လိုဆုံးမခဲ့ပါသလဲဘယ်လိုပြောခဲ့ပါသလဲဘယ်လိုသင်ခန်းစာပေးခဲ့ပါသလဲဒီအချက်တွေကိုလည်းပြန်ပြီးတော့အမှတ်ရကြဖို့လိုလာပါတယ်ဟုတ်ပါတယ်ယောနာဝတ္ထုရဲ့ဏိဂုံးပိုင်းမှာအခုလိုကျွန်တော်တို့တွေ့နိုင်ကြောင်းပါထာဝရဘုရားကလည်းသင်သည်ပင်မန်းစွာမလုပ်ကြီးပွားစေခြင်းဟာလည်းမပြုစုတညချင်းတွင်ပေါက်၍တညချင်းတွင်သေသောကျက်စုပင်ကိုနှမျောသည်တကားငါသည်များစွာသောတရိတ်ဆန်တို့ကိုမဆုကိုယ်လက်ရလက်နှင့်လက်ဝဲလက်ကူမြပိုင်းခြား၍မသိသောလူတသိန်း2000မကလူများသောနိနေဝေမြို့ကြီးကိုငါနှမျောသင့်သည်မဟုတ်လောဟုမိန့်တော်မူ၏တဲ့ကဲနှုတ်ကပတ်တော်ဆရာဟာဘာများရှုပ်ထွေးခြင်းရှိပါတယ်မိတ်ဆွေအပေါင်းတို့အဖအီအလိုဆန္ဒကိုကိုယ်တိုင်ကအလင်းဤသာသမီအဖြစ်နဲ့တန်ရှင်းစင်ကြယ်သောစိတ်အစဉ်နဲ့ခံယူပြီးတော့ဆုတောင်းပြီးတော့ဝိညာဉ်တော်ခွန်အားနဲ့အပြေရှာကြည်အပြေရှာကြည်မိမိသွားသင့်တဲ့လမ်းကြောင်းတွေဆရာဟာခြင်းကနေလင်းကနေအစီအီပေါ်ထွက်လာရမှဟာမုတ်ချဧကမလွဲဖြစ်တယ်ဆိုတာကိုတင်ပြလိုက်ပါ रे မိษွေတော်တရှင်အပေါင်းတို့မိษွေတို့အနေနဲ့ချစ်ချင်းမြတ်တာတော်ဆရာဟာဘောင်အကန့်အသတ်ရှိတယ်ဆိုတာနဲ့ပဲကျွန်တော်ရဲ့ရှင်လင်းဖို့ပြကြဲအပေါ်မှာအော်ဂလီဆန်တယ်မနှစ်သက်ကြဘူးဆိုရင်နောက်တစ်ဆင့်တက်ပြီးတော့စဉ်းစားနိုင်ဖို့အချက်တခုကိုရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1နဲ့ကျွန်တော်ပြန်ပြီးတော့ကိုးကားခြင်းပြန်ပါ रे ဟုတ်ပါ रे ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်15လောကကို၎င်းလောက၌ရှိသောအရာတို့ကို၎င်းမချစ်ကြနှင့်လောကကိုချစ်သောသူမည်သည်ကခမည်းတော်ကိုချစ်ခြင်းမေတ္တာမရှိတဲ့လောကကိုမချစ်ရဘူးဆိုပါလားအဲ့ဒီလောကဆရာဟာဘာကိုဆိုလိုသလဲရိုးရိုးစင်စင်ရှင်းရှင်းတန်တန်ကဘာနဲ့ဩကာသကိုပြောခြင်းမဟုတ်စာတန်သွားမှုမင်းမူနေတဲ့လော်ကီမှောင်မိုက်လောကကိုသာပြောတာဆိုပြီးတော့ကျွန်တော်အဲ့ဒီအပိုင်းတုန်းကအလေးအနက်ရှင်းပြခဲ့ပါတယ်အဲ့ဒီမှောင်မိုက်လော်ကီကိုကိုကသွားပြီးတော့ချစ်မိပြီဆိုရင်လေဖိယသခင်နဲ့ဝေးတဲ့ဝေးပြီးတော့ကိုတိုင်းဟာနောက်ဆုံးအပြည့်ကျုံအဖြစ်နွနစ်သွားရပြီဆိုတာကိုအဲ့ဒီဩဝါဒစာပထမစာဆောင်ကဖော်ပြခဲ့ပေးပြီးတော့ကျွန်တော်အနေနဲ့လေအလေးအနက်ပြုရှင်းလင်းဖွင့်ဆိုပေးခဲ့ပြီးပါပြီကောင်းပါပြီဩဝါဒစာပထမစာဆောင်ဟာချစ်ချင်းမြတ်တာကိုအဓိကထားခဲ့တယ်ဆိုတာကိုကျွန်တော်တို့သိပြီအခုဒုတိယစာဆောင်ကျတော့တမာတရားသည်အဓိကဆိုပြီးတော့အဓိကထားတယ်ဆိုတာကိုလည်းကျွန်တော်ဖော်ပြခဲ့ပြီးပြီဒီချစ်ချင်းမြတ်တာမှာလေစီးလွတ်ကန်းလွတ်ဗယံပရာချစ်ချင်းမြတ်တာမဟုတ်ဆိုတာကိုလည်းကျွန်တော်အနေနဲ့ရှင်းပြခဲ့ပြီးပြီဒီအချက်တွေနဲ့ပတ်သက်ပြီးတော့ကြည်ကြည်လည်လည်ခံယူနိုင်ကြပါပြီလားမကြည်လည်ကြသေးဘူးဆိုရင်တော့ခရစ်တော်ကိုယ်တော်တိုင်ပြောခဲ့တဲ့စကားသံတစ်ခုကိုအခုအပိုင်းမှာကိုးကားကြည့်ကြပါအောင်စို့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်6နဲ့9ငါသည်လံခရီးဖြစ်၏တမာတရားလည်းဖြစ်၏အသက်လည်းဖြစ်၏ငါကိုအမိမပြုလျင်အဘယ်သူမျှခမည်းတော်ထံသို့မရောက်ရာသင်တို့သည်ငါကိုသိလျင်ငါခမည်းတော်ကိုမသိဘဲမနေရကြယခုမှစ၍ခမည်းတော်ကိုသိမြင်ကြ၏ဟုမိန့်တော်မူ၏အသက်ဤလံခရီးဟာခရစ်တော်ပင်ဖြစ်တယ်ကောင်းကင်ဘုံရှင်အဖဖျားသခင်စီကိုခရစ်တော်အားဖြင့်သာရောက်နိုင်တယ်ဒီပြင်အချာလန်မရှိဒါကိုပြတ်သားစွာဖော်ပြလိုက်ပါ रे ဘာဖြစ်လို့လဲဆိုတော့ခရစ်တော်သည်တမာတရားဖြစ်နေလို့ပဲဆိုတာရှင်းနေပါပြီအဲ့ဒီလိုငါသည်တမာတရားဖြစ်တော်မူ၏လို့ခရစ်တော်ကပြောခဲ့ပြီးတဲ့နောက်ပိုင်းမှာရှင်ယောဟန်ဩဝါဒစာအရအခုလို့ဆက်လက်ဖော်ပြလိုက်ပါ रे ဘုရားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏တဲ့ရှင်းနေပါပြီချစ်ချင်းမေတ္တာသည်သမာတရားဒီဟုသောအသက်လန်းခရီးနှင့်နွယ်ရှက်သောအလွန်အနှစ်သာရပြည့်ဝသောချစ်ချင်းမေတ္တာကိုဆိုလိုခြင်းတနည်းအားဖြင့်နှုတ်ကပတ်တော်ဒီဟုသောအသက်လန်းခရီးတွင်ချစ်ချင်းမေတ္တာတော်သည်အကြီးကျယ်ဆုံးသောမှတ်ကြောက်လည်းဖြစ်သည်မှတ်ကြောက်တင်ခံအပ်သောတရားလည်းဖြစ်သည်ဆိုရကိုကျွန်တော်နားလည်လာရပါတယ်သို့ဖြစ်၍အသက်လန်းခရီးဖြစ်သည့်အဖဖျားသခင်နှင့်ကယ်တင်ရှင်ကိုဆန့်ကျင်သောမိစ္ဆာဝါဒသည်ချစ်ချင်းမေတ္တာတရားတော်နှင့်ဘယ်လိုမှ ေါင်းဆက်၍မရနိုင်ဆိုတဲ့ဓမ္မရေးသဘောတရားအနှစ်ချုပ်အဖြေကိုရရှိလာစေပါ रे နောက်တစ်ခုအလွန်အရေးကြီးနေတာကတော့သမာတရားဆိုတာကိုအခုရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်နဲ့တတိယစာဆောင်တို့ဟာဒီအတိုင်းပဲလမ်းကြောင်းကြီးတစ်ခုဖြစ်ပြီးဆိုပြီးတော့ဖော်ပြယုံလောက်နဲ့ပြီးပြတ်သွားမှာအရှင်မဟုတ်ပါဘူးဒီတရားလမ်းဟာကျွန်တော်မိษွေတို့ရှောက်ကိုသွားရမယ်လမ်းဖြစ်တယ်ဘုရားသခင်ကိုချစ်တဲ့ယုံကြည်သူတို့ဟာဒီလမ်းပေါ်မှာရှောက်သွားရမယ်ဆိုတာကိုသတိပေးသွားလိမ့်မှာဖြစ်ပါတယ်အကယ်၍ရှင်ယောဟန်ဩဝါဒစာပထမစာဆောင်နဲ့ဆက်ဆက်လိုက်မယ်ဆိုရင်တော့အလင်းဖြစ်တော်မူသောအဖဘုရားသခင်ထံတော်၌ယုံကြည်သူအပေါင်းတို့သည်အတူတကွာကျင်လေကျက်စားကြရမည်ဆိုတဲ့အချက်ပေါ်ထွက်လာမှာဖြစ်ပါတယ်။ဟုတ်ပါတယ်။သမာတရားလမ်းသည်အသက်တရားဖြစ်သည်ဆိုရကိုဘုရားသခင်ကြီးဟူသောအလင်းတရားသည်ပေါ်ပြလျက်ရှိနေပါ၏။ဒီအချက်ကိုကျွန်တော်တို့ဟာအကုန်လုံးကြီးကြီးလင်းလင်းပြတ်ပြတ်သားသားခံစားထိတွေ့သွားကြရမှာဖြစ်ပါတယ်။တနည်းအားဖြင့်ရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်သည်အဖဘုရားသခင်သိစေခြင်းသောနှုတ်ကပတ်တရားဒေသနာကိုကျွန်တော်ယုံကြည်သူအပေါင်းတို့စိတ်ကနေနေအောင်ခံစားထိတွေ့အောင်ဝိညာဉ်ခွန်အားအစ်စ်များနဲ့ပိုက်ရစ်ပေးသွားမယ်နှုတ်ကပတ်တော်ကျမ်းတစုလို့ကျွန်တော်သတ်မှတ်ခြင်းပါ रे မိတ်ဆွေအပေါင်းတို့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး1အငယ်9နဲ့6တို့ဟာဒီအချက်ကိုအသေးစိတ်ဖော်ပြထားခဲ့ပြီးပြီလည်းဖြစ်ပါ रे ထိုနှုတ်ကပတ်တော်ထံ၌ငါတို့သည်ကြားရ၍သင်တို့အားပြတ်သားသောတရားစကားဟူမူကားဖျားသခင်သည်အလင်းဖြစ်တော်မူ၏ဖျားသခင်၌မှောက်မိုက်အလင်းမရှိငါတို့သည်ဖျားသခင်နှင့်မိသဟာယဖွဲ့ပြီးဟုဆိုလျက်ပင်မှောက်မိုက်၌ကျင်လေလျင်သစ္စာတရားကိုမကျင့်မှုသာကိုသုံးသောသူဖြစ်ကြ၏တဲ့မိတ်ဆွေတော်တရှင်အပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်မြေပေါ်ကနေပြီးတော့ကောင်းငင်ဘုံကိုပြန်လည်တက်ကြွပြီးတော့အနည်းဆုံးနှစ်ပေါင်း60လောက်ကြာတဲ့အချိန်တနည်းအားဖြင့် AD နှစ်ပေါင်း90နဲ့AD 100ခုနှစ်ဆက်ကြအတွင်းမှာဒီဩဝါဒစာဒုတိယစာဆောင်ကိုတမန်တော်ကြီးရှင်ယောဟန်ရေးသားခဲ့တယ်လို့သူတေပီတွေကခံမှန်းကြပါတယ်အခုရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်ဟာအလွန်တိုးထုတ်တယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်တုန်းကလို့အလင်းတရားဆိုတဲ့အကြောင်းကိုအသေးစိတ်ဖော်ပြသွားခြင်းလည်းမရှိပါဘူးဒါပေမဲ့တမန်တော်၌ကျင်လည်ခြင်းဤအရေးပါအရာရောက်ပုံမရှိမဖြစ်လိုအပ်ပုံကိုဖော်ပြပေးလိုက်ခြင်းအပြင်ရှင်ယောဟန်ရဲ့ဩဝါဒအလုံးစုံတို့ကိုဆက်ဆက်ပေါင်းကူးပေးသွားလိမ့်မယ်ကျမ်းတစုလို့ကျွန်တော်အနေနဲ့သတ်မှတ်ခြင်းပါတယ်မိတ်ဆွေအပေါင်းတို့ချစ်ချင်းတရားဆိုတာကိုအလွယ်အလွယ်ပြောပြီးတော့အလွယ်ကလေးသဘောထားနေတဲ့ကျွန်တော်လူအဖွဲ့အစည်းအတွင်မှာနှုတ်ကပတ်သမာတရားလမ်းဖြစ်တော်မူသောအဖဖခင်သခင်ကိုယုံကြည်ဖို့သာလျှင်အခရာဖြစ်ပါတယ်သူသည်ချစ်ချင်းမေတ္တာဖြစ်တော်မူခြင်းကြောင့်လေဒီသမာတရားဆရာဟာဖြစ်တည်လာခဲ့ရတယ်ဒီသမာတရားကိုဖြစ်စည်းနေသောမိစ္ဆာအင်အားစုများကိုစံကျင်တော်လှန်ခြင်းသည်ပင်လျင်ချစ်ချင်းမေတ္တာတော်နှင့်သမာတရားကိုကာကွယ်စောင့်ရှောက်ခြင်းဖြစ်တဲ့အကြောင်းကိုရှင်ယောဟန်ဩဝါဒစာဒုတိယစာဆောင်အခုကျမ်းအဖြစ်အကောင်းဆုံးရှင်းလင်းတင်ပြသွားနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ကြိုတင်မိတ်ဆက်ထားနှင်ပါရစေ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်သမာကျမ်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံသမချမ်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကရှင်ယောဟန်ဩဝါဒစာဒုတိယဆောင်အခန်းကြီး၁အခန်းငယ်၁ကနေအခန်းငယ်၃အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့